လူဝိမှုကြီးကြရေးနဲ့လူစွာအရင်အမြင်ဝန်ကြီးဌာနတည်တခုကိုတိုးချဲ့ဖွဲ့စည်းရေးအတွက်ရှမ်းပြည်နယ်လွှတ်တော်အထူးအစည်းအဝေးမှာသဘောတူညီချက်ရယူရမှာကန့်ကွက်မဲ့များတဲ့အတွက်ဝန်ကြီးဌာနတည်ဖွဲ့စည်းရေးဟာအတည်မပြုနိုင်ခဲ့ပါဘူး။လူဝိမှုကြီးကြရေးကိုပြည်ထောင်စုအဆင့်ကနေကန့်ကွက်တဲ့အကြောင်းနဲ့ပြည်ထောင်စုအဆင့်မှာလည်းဝန်ကြီးဌာနရှိပြီးဖြစ်တာကြောင့်ကန့်ကွက်တာဖြစ ဖြစ်တော်ဥက္ကဋ္ဌကလူဝင်မှုကြီးကြပ်ရေးနဲ့လူစွမ်းအားအရေးမြင့်ဝင်ကြီးဌာနတက်တခုတိုးချက်ဖွဲ့စည်းရေးအတွက်တင်ပြရမှာမိုင်းဆက်မျိုးနဲ့မဲဆန္ဒနဲ့အမှတ်တက်ကပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးတန်းဝင်းကကန့်ကွက်ခဲ့တာပါဒီလိုကန့်ကွက်တာကြောင့်မဲခွဲဆုံးဖြတ်ရမှာကန့်ကွက်မဲ89မဲထောက်ခံမဲ32မဲဂျားနေတမဲမဲမပေးသူတဦးရှိခဲ့လို့တိုးချက်ဖွဲ့စည်းမဲအစီအစဉ်ဟာအတည်မဖြစ်ခဲ့ပါဘူးဒီလိုကန့်ကွက်ရတဲ့အကြောင်းကိုမိုင်းဆန်မျိုးနဲ့မဲဆန္ဒနဲ့အမှတ်တက်ကပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးတန်းဝင်းကအခုလိုပြောပါတယ
်ဝင်မှုကြီးကြပ်ရေးဆိုတာနိုင်ငံတော်သူစုရေးအတွက်အလိုအရေးကြီးတယ်ဒါဆိုအချုပ်ချာအာဏာတည်ဆောက်ခံမေးကြီးကြတယ်ဒါကတခြားစီမံခန့်ခွဲရေးကိစ္စတွေကိုအဓိကကံတွယ်ရည်ဌာနကြီးဖြစ်တဲ့အတွက်တခြားနိုင်ငံတွေကမ္ဘာနိုင်ငံအတ္တိယနိုင်ငံတွေကြည့်လို့ရင်လည်းဒီဟာကိုဘူကပဲကံတွယ်ကြည့်ချက်ပါလားကျွန်တော်စီမံလည်းပဲငူတွေကဘူကနေကံတွယ်ထားတဲ့ဦးကြီးဌာနတခုရှိပြီးသားရှိပြီးသားအခုဇူရတဲ့ဆက်မှာဦးကြီးဌာနတွေပေါင်းပလိုက်တာတို့ဖြတ်လိုက်တာတို့လုပ်ပြီးတော့မှအခုမှကဒီဝင်ကြီးတန်တန်ပြန်လုပ်ပြန်တော့ဒီဟာကိုကျွန်တော်ကအဲ့ဒီခုနကတိုင်းဒေသကြီးပြည်နယ်တွေမှာအဆင်ကိုမလုပ်သင့်ဘူးဆိုတော့ဘိုးအဆင်ကပဲကန့်ကြတာကောင်းတယ်လို့ကျွန်တော်ကဒီလိုပဲတုံ့တက်ကြတယ်လည်းမလို့ကန့်ကွက်တာ
မြန်မာနိုင်ငံကတိုင်းဒေသကြီးနဲ့ပြည်နယ်14ခုမှာရှမ်းနဲ့ရခိုင်ပြည်နယ်နှစ်ခုမှာအခုလိုကန့်ကွက်ခဲ့တာဖြစ်ပါတယ်အသစ်ဖွဲ့စည်းလိုက်တဲ့လူမှုကြီးကြပ်ရေးနဲ့လူစွမ်းအားအရင်းမြစ်ဝင်ကြီးဌာနရဲ့တာဝန်နဲ့လုပ်ပိုင်ခွင့်တွေကိုအစိုးရကအတိအကျထုတ်ပြန်ထားတာမရှိသေးပါဘူးဒေလာတီယန်နေကတနင်္သာရီတိုင်းဒေသကြီးအစိုးရအဖွဲ့ရဲ့လူမှုကြီးကြပ်ရေးနဲ့လူစွမ်းအားအရေးမြစ်ဝင်ကြီးဌာနရဲ့ဝင်ကြီးအဖြစ်ခန့်အပ်ခံရတဲ့ဦးကျော်မင်းခေါ်ဦးဖိုးမင်းကလက်ရှိအခြေအနေကိုအခုလိုပြောပါတယ်
။အဲတော်ဝင်နဲ့လွတ်ပိုက်ခွဲကိုကျတော့ဒါဟိုတော့ဒီချက်ချက်မသိရသေးပါဘူး။ဒါပေမဲ့ပါလဲဆိုလက်တော်စနေကဟိုကျွန်တော်တို့ဟိုပါလဘကဦးစီးဌာနကိုတော့ကျွန်တော်ဆက်လုပ်နေရမှာပေါ့။ဒါကလည်းခေါင်းစဉ်အရာပါလေဖြစ်နေတာပေါ့နော်။အရင်လောက်ကောက်ရလုတ်ထလုံးကြီးတိုက်ပဲသွားနေတော့ပဲရှိပြီတာပေါ့နော
်ကြည်တော်စုအစိုးရအဖွဲ့မှာတော့အလုတ်တမလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝင်ကြီးဌာနကိုဖွဲ့စည်းထားပြီးရှိနေတာဖြစ်ပါတဲ့လက်ရှိတိုင်းဒေသကြီးနဲ့ပြည်နယ်အစိုးရအဖွဲ့တွေမှာလူဝင်မှုကြီးကြပ်ရေးနဲ့လူစွမ်းအားအရေးမြစ်ဝင်ကြီးဌာနအသစ်ဖွဲ့စည်းလိုက်တာနဲ့ပတ်သက်ပြီးအလုတ်တမလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝင်ကြီးဌာနရဲ့အငင်းစားအမြဲတမ်းအတွင်းဝင်ဦးမြင့်ကြံကိုမေးမြန်းရမှာတော့သူကအခုလိုဖြေကြားပါတဲ့
အခုတိုင်းနယ်ပြည်နယ်မှာဖွက်လိုက်တဲ့လူမှုကြီးကြပ်ရေးနဲ့လူစွမ်းအားအရေးမြစ်ဝင်ကြီးဌာနဆိုတော့သူ့ရဲ့လုပ်ငန်းတာဝန်တွေသူတို့အစိုးရကနေထုတ်ပြန်ဖို့ရှိသွားလိမ့်မယ်ခင်ဗျအဲ့ဒီလုပ်ငန်းတာဝန်ကိုချိန်ပြီးတော့မှဒီဘဟုအစိုးရအဖွဲ့ရဲ့အလို့သမားလူမှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝင်ကြီးဌာနနဲ့တိုင်းနယ်ပြည်နယ်ကဒီလောကဝင်ကြီးဌာနနဲ့ဘလို့တာဝန်တွေခွဲရဆိုတာပြောလို့ရမှာအဲ့ဒါတွေမသိဘဲနဲ့ပြောရင်တော့ကျွန်တော်တို့ကထိုးလွဲကုန်တဲ့သဘောရှိပါတယ်ခင်ဗျအဲ့ဒီတက်ဆိုင်ကအခုဖွက်လိုက်တဲ့ဝင်ကြီးဌာနအသေးကသူ့လုပ်ငန်းတာဝန်ပြည့်ရလုပ်ပိုင်ခွင့်တွေထုတ်ပြန်ပါလိမ့်မယ်အဲ့ဒီအချိန်ကျမှတဲ့တော့လည်းမတဲ့တော့ဘူးဆိုတာပြောလို့ရမှာပါခင်ဗ
ျတချို့နိုင်ငံရေးတုံးသက်သူတွေကတော့လက်ရှိအစိုးရရဲ့ကြမ်းရှိတက်တန်းကာလဟာတိတ်မရှိတော့တာကြောင့်တိုးချက်ဖွဲ့စည်းလိုက်တဲ့ဝန်ကြီးဌာနအသစ်အနေနဲ့အလုပ်ဖြစ်နိုင်ခြင်းနည်းပါးကြောင့်တုံးသက်ကြတယ်လို့လုပ်ငန်းလိုအပ်ချက်အရဆိုရင်လည်းလက်ရှိရှိပြီးဝန်ကြီးဌာနကိုပြုပြင်ပြောင်းလဲတဲ့ကြောင့်တုံးသက်တာတွေလည်းရှိနေပါတယ်